လာမယ့်အပတ်မှာကျင်းပမယ်21ရာစုပင်လုံးညီလာခံကိုအစိုးရနဲ့အပြစ်ခိုက်ချက်ဆေးရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေမတက်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းဘာတွေရှိနေလဲပြောပြပါမယ်ကျွန်တော်မိုးစောပါအစိုးရနဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့၈ဖွဲ့အနက်အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြေညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုခြံလှပ်ပြီးကြံအဖွဲ့တွေကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ကြံအဖွဲ့တွေကမတက်ဖို့ဆုံးဖြတ်လိုက်ကြတာပါကျုံမြန်မာနယ်စပ်အခြေစိုက် FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှပါဝင်တဲ့လက်နက်ကိုင်အဖွဲ့9ဖွဲ့ဟာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝတ်ကြည်သွေးစင်းညီညွတ်ရေးကံတော် UWSA ဌာနချုပ်ရှိရာပန်ဆန်းမှာမနေ့ကပဲဆွေးနွေးခဲ့ကြပြီးညီလာခံကိုတက်ရောက်မှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ် FPNCC အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံဘူးတအိုက်ကျော်ကတော့ကယောဂါကာလအခက်အခဲတွေကြောင့်ညီလာခံမတက်ဖို့ဆုံးဖြတ်ကြလို့ VOA ကိုပြောပါတယ
်ဒီကမတက်တဲ့အကြောင်းအရာကတော့လို့ဆက်ကူပြီးနိုင်ဂျီးရီးယားလုံးဝပြည်ပြင်းတဲ့အသိအတော့ဟိုဒီအဒမူသွားတာကိုအတွက်အဲ့ဒီကြောင်ပေါ့
FPNCC အဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်မှာလဲကယောဂါဖြစ်ပွားနေတဲ့အတွက်ညီလာခံတက်ဖို့အခက်အခဲရှိနေတယ်လို့အကြောင်းပြထားပါတယ်တချိန်တည်းမှာပဲအဖွဲ့ဝင်ဖြစ်တဲ့ AA ကိုဖိတ်ကြားချက်မှာခြံလှပ်ထားတဲ့အပေါ်စိတ်မကောင်းကြောင်းနဲ့ပြိပခဖြစ်နေတဲ့အဖွဲ့တွေအားလုံးညီလာခံကိုတက်ရောက်ပြီးမျက်နှာစုံကြီးဆွေးနွေးနိုင်မှသာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ် FPNCC အဖွဲ့ဟာ UWSA ဝ NDAA မိုင်းလာ KIA ကချင် SSPP ရှမ်းမြောက် MNDAA ကိုကန့် TNLA ပလောင်နဲ့AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့နိုင်ငံရေးတပ်ပေါင်းစုဖြစ်ပြီးကချင်ကိုကန့်ပလောင်နဲ့ရခိုင်အဖွဲ့တွေကမြောက်ပိုင်းမဟာမိတ်အဖြစ်တည်ထောင်ဖွဲ့စည်းထားတာပါကိုကန့်ပလောင်နဲ့ရခိုင်၃ဘွဲ့ကတော့21ရာစုပင်လုံကို၃ဘွဲ့လုံးဖိတ်ကြားမှသာတက်ရောက်မယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ KNPP ခေါ် KND လက်နက်ကိုင်အဖွဲ့ကလည်း21ရာစုပင်လုံညီလာခံကိုမတက်ဖို့ကြေညာထားပြီးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းအဖွဲ့ရဲ့အထွေထွေတွေ့ရင်မှုဥွှေမျိုးတန်ကအခုလိုပြောပါတယ
်အကြီးကကြီးကြီးဆုံးကသူတို့ပြည်တော်စစ်တဘောတူချက်လို့ပြောတာပြည်တော်စစ်တဘောတူချက်ဆိုအလုံးစစ်တဘောတူချက်တဘောလေဒါတော့ဒါတွေကိုကန်ရတယ်ဒီတိုင်းပြည်ပြည်တော်လေးလို့ပြောတာဟုတ်အဲ့လိုပြောတော့အဲ့ဒီလုံးလုံးကြီးဘိုင်းမှလည်းလို့ပြီးတော့ကျွန်တော်ကဒီကုသပြုဘိုင်းနော်ကုသပြုဘိုင်းမှကြတော့အခုစဉ်းစားကြည့်ဟိုကဆယ်ဖက်ဆိုတော့လည်းမှလူမျိုးရရှိရဆိုရှင်ဒီဖက်တော့ခင်ရင်ဖြစ်နေပါတော့ဒီပြည်နယ်ရရှိမဆိုရင်ပြည်မဆိုဘူးကျွန်တော်ပြည်နယ်တော့ပြည်နယ်ဆိုရင်ကျွန်တော်ပြည်နယ်ကကျွန်တော်ကြံခဲ့တယ်အကချင်းကြံခဲ့တယ်နော်အဲ့လိုစားဟိုကုသပြုဘိုင်းလေးကြံခဲ့တယ်အဲ့လိုယူပြည်တော်စစ်ဘောတွေချက်ပြောတော့ကျွန်တော်အမြင်မကိုက်ဘူးပေါ့နော်နောက်ကကျွန်တော်ဖိတ်တာကျွန်တော်ပေါ့လေခုပွဲခါလာလို့တက်ရောက်ပါရန်လို့အဲ့လိုပြောတော့ကျွန်တော်မဖြစ်တော့ဘူးလို့အဆုံးဖြစ်လိုက်တာ
NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ကိုလက်ရှိလက်မှတ်ထိုးပြီးအဖွဲ့တွေကအစိုးရကိုတိုက်တွန်းခဲ့တာပါ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ပိုအိုမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLA နာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ညီလာခံမှာတက်ရောက်လာမယ်ဆိုရင်ငင်းချမ်းရေးအတွက်ဆွေးနွေးနိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်ကြည့်ရဖိတ်ကြားခံရတဲ့အဖွဲ့များကခွင့်အလမ်းကိုယူပြီးတော့ရောက်မယ်ဆိုရင်လည်းပဲအကျိုးရှိတာပါရှိပါတယ်။ဘာကြောင့်လဲဆိုတော့တွေ့ဆုံဆွေးနွေးခြင်းမရတဲ့လက်ဖို့ကံဘက်တွေကြံတယ်တွေ့ဆုံနိုင်တယ်။အခက်အခဲတွေအခြေအနေတွေကိုဖလှယ်နိုင်တယ်။သက်ဆိုင်ရာနိုင်ငံတော်အကြီးအကဲများနဲ့တွေ့ဆုံမှုရတဲ့အတွက်မိမိတို့အဖွဲ့ချင်းစီဒီပါတစ်ခုချင်းစီရဲ့အခြေအနေအခက်အခဲတွေကိုလည်းပြင်ပြပြီးတော့နောက်နောက်ဆက်လက်ဆွေးနွေးသွားဖို့ပေါ့။လမ်းကြောင်းပွင့်နိုင်တယ်။နော်
အပြည့်ရဲ့ဆယ်ဘွဲအနေနဲ့ကတော့ပြည်ထောင်စုသဘောတူစာချုပ်ကိုတနိုင်ငံလုံးလွှမ်းခြုံနိုင်ရေးကိုစဉ်းစားဆွေးနွေးနေတာဖြစ်တယ်လို့အားလုံးပါဝင်ရေးအတွက်လည်းဆက်လက်ကြိုးပမ်းနေဆဲဖြစ်ကြောင်းထည့်သွင်းပြောကြားပါတယ်။ပြီးခဲ့တဲ့21ရာစုပင်လုံအစည်းအဝေးတွေကိုတော့မြောက်ပိုင်းအဖွဲ့တွေဟာတရုတ်အစိုးရရဲ့ကမကဋ္ဌပြုမှုနဲ့တက်ရောက်တာတွေရှိခဲ့ပြီးဒီနှစ်မှာတော့ပုံမှန်တက်ရောက်နေကြတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးတန်တမာမစ္စတာဆွန်ကော့ရှန်လည်းတက်ရောက်ဖို့မရှိကြောင်းနှိစက်သူတွေကပြောပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်